ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲပုံမှန်ဖြစ်နေကြရာသီတုတ်ကွေးအန္တရာယ်ကိုလည်းသတိထားကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအိတနာထွန်းပါကိုဗစ်ကပ်ရောဂါကူးစက်မှုအန္တရာယ်ကိုအများကအာရုံစိုက်နေချိန်မှာပဲရောဂါလက္ခဏာဆင်တူတဲ့ရာသီတုတ်ကွေးရောဂါကိုသတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ဒါကြောင့်လည်းတာမန်ဖျားနာတာနှာချေချောင်းဆိုးတာဆိုပြီးပေါ်ပေါ်ဆဆမနေကြဘူးနဲ့ကျန်းမာရေးဌာနဆေးရုံစည်းကမ်းတွေကိုတွားရောက်ပြသပြီးစစ်ဆေးမှုခံယူကြဖို့အထွေထွေယောဂကုဆရာဝန်ဒေါက်တာမောအောင်ကျော်နိုင်ကအကြံပြုပါရစေ
။အခုချိန်မှာဒီရာသီတုတ်ကွေးနဲ့ကိုဗစ် -19 ရဲ့လက္ခဏာတွေဒီအကုန်လုံးဆင်တူတဲ့အတွက်ကြောင့်အခုချိန်မှာဖြစ်တော့ဖျားနာခြင်း၊ခေါင်းကိုက်ခြင်း၊ချောင်းဆိုးခြင်းနော်အဲ့ဒီကိစ္စတွေအားလုံးကိုကိုဗစ် -19 လို့တန်ပြန်ထားပြီးတော့စစ်ဆေးပြီးလို့ဒီဆိုတာပိုးမတွေ့ဘူးเนาะ negative ဖြစ်တယ်ဆိုမှဆရာကဒါဒီဟောဒါဒီတို့ဝေးကြောင့်ဖြစ်ဖို့များတယ်လို့ပဲပြောလို့ရမယ်ပေါ့เนาะ
ဟုတ်ကဲ့
ဆိုတဲ့အခါကျတော့ဒီအချိန်မှာနံပါတ်1ကတော့ဒီ COVID-19 ရဲ့ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်ခြင်းအပြင်ဒါဒီတို့ဝေးဖြစ်ပေါ်မှုလည်းကြောကြနေတာတွေ့ရတယ်နံပါတ်2ကိုဖြစ်တဲ့ဟာကိုအချိန်မှာဖြားပြီးဈာနာချောင်းဆိုးခြင်းဖြစ်တဲ့ဟာကိုရာသီတုတ်ကွေးကြောင့်ဖြစ်နေဆိုပြီးတော့ဒီ COVID-19 ကြောင့်တော့မဟုတ်နိုင်ဘူးဆိုပြီးတော့ယူဆပြီးတော့နေထိုင်ရေမျိုးလောက်တင်ဘူးပေါ့နော်။ဒါပဲဖြစ်ဖြစ်ဒီအချိန်မှာဖြစ်ဖြစ်ဆို COVID-19 ဟုတ်မဟုတ်စစ်ဆေးမှုအရင်ယူရမယ်။ပြီးတော့မှကိုယ့်စီကသူများစီကိုမကူးဆက်အောင်စနစ်ရနေထိုင်ပြီးတော့ကိုယ်ကစနစ်တက်လုပ်ရမယ်ပေါ့နော်။အဲ့တော့ဒီအချိန်မှာကတော့ဒီနှစ်ခုကိုဇာတ်ခွဲဖို့ခွဲကြဖို့ခက်နေတယ်။ကျွန်တော်တကယ်မလို့ဒီချိန်မှာဖြစ်တော့ဈာနာနာစီချောင်းဆိုးခြင်းကို COVID-19 ကဲ့သို့ပဲသဘောထားပြီးတော့ဆောင်ရွက်သွားဖို့ပဲရှာနေနေပြောချင်တာ
နှစ်စဉ်ကြုံတွေ့ရလေးရှိတဲ့ရာသီတုတ်ကွေးအတွက်ကာကွယ်ဆေးထိုးနှံတာကိုဗစ်ရောဂါကာကွယ်ဖို့နှာခေါင်းဆီးတက်တာမကြာခဏလက်ဆေးတာမျိုးတွေကြောင့်အရင်နှစ်တွေထက်ရာသီတုတ်ကွေးဖြစ်ပွားမှုနည်းပါးတာတွေ့ရတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒါပေမဲ့လည်းရာသီတုတ်ကွေးနဲ့ကလေးတွေမှာအဖြစ်များတဲ့သွေးလွန်တုတ်ကွေးအန္တရာယ်တွေဟာသတိထားစောင့်ကြည့်ဖို့လိုအပ်တယ်လို့ရန်ကုန်မြို့ကအထွေထွေယောဂကုဆရာဝန်ဒေါက်တာမြင့်ဦးကပြောပါတယ်
။ကလေးတွေငယ်တွေအများဆုံးကူးစက်ရမှာပေါ့နော်။ပြီးတော့အသက်ကြီးတဲ့အသက်50 60အထက်တွေကူးစက်ရမှာကိုရိုနာလည်းဒီတိုင်းပါပဲ။အဲ့တော့ကျွန်တော်ကဒီဟိုကူးစက်ကြတဲ့ကူးစက်ရမယ်ဆိုရင်တော့တုတ်ကွေးတွေဆိုတော့သူမြင်သွားနိုင်တယ်။အဲ့တော့ထုတ်ထူးခြားတာကကလေးတွေမှာအခုတို့ဇာတိတုတ်ကွေးလို့ကျွန်တော်ကမှန်ရင်နဲ့သူ့လုံတုတ်ကွေးခင်တဲ့သူ့လုံတုတ်ကွေးကြတော့ခုနအသက်ရှင်ဆန်းကြောင့်အခုရမှာပဲနဲ့အဲချင်ကြိုက်လို့ပူကြတာလေခရီးတွေမှာအဲတော့ချင်ကြိုက်လို့ဖျားလာတယ်ဒီအဖျားကဟိုတတ်တမန်တုတ်ကွေးလို့ဇာတိတုတ်ကွေးလို့ကျွန်တော်ခင်နေတယ်ပေါ့နော်စိုက်ခဲနာခြင်းပြီးဖျားပြီးတော့အဲအဲ့လိုမျိုးဖြစ်နေခါကျတော့လေးသုံးသုံးလေးရက်အတွင်းမှာသူကခရီးရကျွေးလန့်ပြီးတော့ shock ကြတယ်ပေသွားနိုင်တယ်ပေါ့နော်သူ့လုံတုတ်ကွေးလက္ခဏာတွေမှာလည်းဒီလိုမျိုးတုတ်ကွေးလက္ခဏာတွေရောခရီးအများဖျားရင်တော့ရာသီတုတ်ကွေးကာလမှာသူ့လွန်တုတ်ကွေးမှာဖြစ်နေမလားလို့လည်းကျွန်တော်စဉ်းစားထားဖို့လိုတယ်။ခြေကလည်းကြားရေးအေးနေလားမှိတ်နေလားခနာမချင်းမငြိမ်ဖြစ်သလားကလေးကတော့ကြိတ်ကြိတ်သလားပေါ့နော်အဲဒီသိပ်မတော့တော့ဘူးလားအံသလားအဲ့လိုမျိုးကျွန်တော်တို့လက္ခဏာကြီးကြီးခွဲရည်ရှိပါတယ
်။ဒီကာလမှာတုတ်ကွေးလက္ခဏာရှိရင်အိမ်မှာနေစဉ်မှာလည်းနှာခေါင်းစီးတက်ဖို့လက်မကျခနာဆေးဖို့မိသားစုဝင်တွေနဲ့နီးနီးကပ်ကပ်မနေဖို့စတဲ့ကိုဗစ်စီကံတွေကိုလိုက်နာဖို့အပြင်ကိုဗစ်ရောဂါကူးစက်ခံရတာမျိုးဖြစ်နေရင်လိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်နိုင်ဖို့နဲ့တခြားသူတွေကိုထပ်ပြီးကူးစက်တာမျိုးမဖြစ်ဖို့အတွက်တုတ်ကွေးလက္ခဏာပေါ်လာရင်ဆေးရုံစည်းကမ်းတွေမှာကျန်းမာရေးစစ်ဆေးစောင့်ရှောက်မှုတွေခံယူကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားကြပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။